to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 22ရက်ကြာတာရီနေ့မနက်ဖြန်စီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်မှာဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့စီစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကျွန်တော်တို့ရဲ့တာဝန်ဖြစ်တဲ့ဒီအာဏာရှင်စန့်ကျင်ရေးလူထုတပိတ်လှုပ်ရှားမှုတွေ CDM တွေကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေဖို့ပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့လည်းเนาะနေ့စဉ်မပြတ်ကျွန်တော်အနေနဲ့ဒီအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေ
အကြမ်းဖက်နှိပ်ကွပ်မှုကြားကစစ်အာဏာရှင်စနစ်တိုက်ဖျက်ရေးဆက်ပြီးဆင်းနေသွားမယ်လို့ကိုသေးသာဆန်းကပြောတဲ့အကြောင်းမုံရွာကစက်တိုက်ဝင်စည်းခံရမှုနဲ့စစ်ကောင်စီရဲ့တရင်အမှောင်ချလို့ရဲ့ RCSS နဲ့ TNL တိုက်ပွဲကြောင့်နမတူမျိုးနဲ့ရွာသား 2,000 ခန့်တင်းရှောင်နေရတဲ့အကြောင်းတွေနားဆင်ရဖို့ရှိပါတယ်။ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေနဲ့အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသက်ချက်တပတ်အတွင်းအားကစားစီစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့ကြာတာပရိနစ်မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ။
ဒီကနေ့နဲ့ကင်းတဲ့စီစဉ်တဲ့မှာအမေရိကန်အစိုးရကမြန်မာစစ်ကောင်စီရဲ့စီးပွားရေးအရေးအမြစ်တွေကိုဇက်တိုက်ပြစ်မှတ်ထားပိတ်ဆို့အရေးယူနေတာတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်နဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အမေရိကန်အစိုးရကမြန်မာစစ်ကောင်စီရဲ့စီးပွားရေးအရေးအမြစ်တွေကိုဇက်တိုက်ပြစ်မှတ်ထားပိတ်ဆို့အရေးယူနေတာတွေဟာအာဏာသိမ်းမှုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေနဲ့သူတို့အတွက်ဗန်နာငွေရှာဖွေပေးနေတဲ့လမ်းကြောင်းတွေကိုတိတိကျကျပြစ်မှတ်ထားအရေးယူနိုင်ရေးတုံးမြင့်လှုပ်ဆောင်သွားမယ်ဆိုတာမြန်မာစစ်တပ်ကိုတတိပေးလိုက်တာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမှာဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရှောင်လန်းဖို့စစ်ကောင်စီကိုတောင်းဆိုကြောင်းလည်းအဲ့ဒီကြေညာချက်မှာရေးသားထားပါတယ်ဗုဒ္ဓဘုရားကထုတ်ပြန်တဲ့အမေရိကန်ဗန်နာရေးဌာနရဲ့ကြေညာချက်မှာလည်းမြန်မာစစ်ကောင်စီရဲ့အဓိကစီးပွားရေးလုပ်ငန်းအရင်းအမြစ်တွေကိုနောက်ထပ်ပိတ်ဆို့ရေးယူတဲ့အနေနဲ့မြန်မာတစ်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုအမေရိကန်အစိုးရကဗုဒ္ဓဘုရားကပိတ်ဆို့တန်ခတ်လိုက်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံကမြန်မာနိုင်ငံနဲ့ပြုလုပ်ထားတဲ့2013ခုနှစ်ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုမူပေါင်းသဘောတူညီချက် TIFA တွေကိုစိုင်းငံ့လိုက်ကြောင်းမတ်လ29ရက်နေ့ကလည်းအမေရိကန်အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်။ဧပြီလ24ရက်နေ့မှာပြုလုပ်မယ့်မြမအရေးအာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုကြောင်းကုလအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကဗုဒ္ဓဘုရားကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်။
As the Secretary General highlighted in his remarks to the Security Council this week, ASEAN's role is crucial as the region faces an urgent crisis in Myanmar. The Secretary General continues to appeal for a resolution in
Myanmar. ဒီမှာပြခဲ့တဲ့အတိုင်းဒေတာရင်းမြန်မာနိုင်ငံရဲ့အရေးပေါ်အကျအတဲရင်ဆိုင်နေရခြင်းအာဆီယံရဲ့အခမ်းအကဏ္ဍအလွန်ရေးကြီးပါတယ်။စူးစီးညညွတ်တဲ့အာထုံးမှုအပေါ်အခြေခံပြီးပြတ်သားတဲ့နိုင်ငံတကာတုံ့ပြန်မှုရဖို့အတွက်လည်းကုလအတွေ့အမှုချုပ်ကဆက်လက်မေတ္တာရပ်ခံခဲ့ပါတယ်လို့ပြောသားတာပါ။ဒါအပြင်အကျအတဲအရှိန်မြင့်တက်နေပြီးမြန်မာရဲ့နယ်နိမိတ်ကန့်သတ်ချက်တွေကျော်ပြီးဖြစ်ပေါ်နေတဲ့ဆိုးရွားလာတဲ့လူသားချင်းစာနာမှုဆိုင်ရာအကျိုးဆက်တွေကိုကာကွယ်တားဆီးဖို့ကူညီကြဖို့ကိုလည်းအာဆီယံခေါင်းဆောင်တွေကိုအန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တယ်လို့စတီဖင်ဒူဂျရစ်ကပြောပါရယ်။ကုလသမဂ္ဂအနေနဲ့အာဆီယံရဲ့အရေးပါတဲ့မိဖက်အဖြစ်ဆက်လက်ရှိနေမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့စ조사အထောက်အမှုတွေကိုလည်းအပြည့်အဝထောက်ခံသွားမှာဖြစ်တယ်လို့ဒူဂျရစ်ကဆိုပါရယ်။အရှိတောင်အာရှဒေသကိုရောက်ရှိနေတဲ့ကုလတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့လည်းအင်ဒိုနီးရှားနိုင်ငံဂျကာတာကိုသွားပြီးစနေနေ့မှကျင်းပမယ့်မြမအရေးအာဆီယံထိပ်သီးဆွေးနွေးပွဲအပြင်ဘက်အာဆီယံခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံဖို့ရှိတယ်လို့လည်းသူကပြောပါရယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့တနင်္လာနေ့ကထုတ်ပြန်ချက်အရ February 1ရက်နေ့ကစစ်အာဏာသိမ်းပြီးကတည်းကပြစ်ဒဏ်ခံခဲ့ရသူတွေထဲမှာကလေး52ယောက်ပါဝင်အမျိုးသမီးအမျိုးသားစုစုပေါင်း942ယောက်ရှိနေပြီဖြစ်ပါရဲ့ရှင် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့အရေးကြီးတဲ့အခန်းကဏ္ဍနဲ့ဂျာကာလာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီမိုကရေစီရေးရည်တည်ချက်ကိုဗြိတိန်နိုင်ငံအာရှဒေသဆိုင်ရာဝန်ကြီးနီဂျယ်အဒမ်စ်ကကြိုဆိုလိုက်ကြောင်းဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ရန်ကုန်ဗြိတိန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဝန်ကြီးအဒမ်စ်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ NUG အစိုးရမှမတူကွဲပြားတဲ့တိုင်းနာပေါင်းစုံပါဝင်နေတဲ့အချက်ကိုလည်းအားရမိကြောင်းဝန်ကြီးအဒမ်စ်ကဒေါက်တာဆဆာနဲ့ဆွေးနွေးရမှာပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒီတိအစိုးရကနေလက်ရှိမြန်မာစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူထားတဲ့ကိစ္စကိုဝင်းကြီးအဒမ်စ်ကအွန်လိုင်းဆွေးနွေးပွဲမှာထုတ်ဖော်ပြောဆိုခဲ့သလိုမြန်မာနိုင်ငံမှာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေမှာဒီတိအစိုးရကထောက်ပံ့ကူညီပေးနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဖေဗူလာ၁ရက်နေ့ဆီယနာတိုက်မှုကိုစတင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖိနှိပ်နေတဲ့ကြားကငင်းကြမ်းစွာဆန္ဒပြနေတဲ့မြန်မာပြည်သူတွေရဲ့ရဲစွမ်းတက်တိကိုဝင်းကြီးအဒမ်စ်ကဂုဏ်ပြုချီးကျူးခဲ့ကြောင်းလဲဂျတုံတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမယ့်အင်ဒိုနီးရှားနိုင်ငံမှာလူမှုအခြေပြုအဖွဲ့အစည်းတွေကသူတို့အစိုးရကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။မြန်မာစစ်ကောင်စီကိုနေရာပေးကျင်းပဖို့ပြင်ဆင်နေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အင်ဒိုနီးရှားအစိုးရကလက်ခံကျင်းပတာဟာရှက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့ Indonesian Commission for Missing Persons and Victims of Violence အဖွဲ့ရဲ့ပြောခွင့်ရဖတ်တီယာမူလီဒီယန်တီက VOA Indonesia ဌာနကိုဗုဒ္ဓဘုနေ့ကအခုလိုပြောကြားခဲ့ပါတယ
်။
မြန်မာစစ်ကောင်စီအတွက်ပြင်ဆင်ပံ့ပိုးထားသလိုဖြစ်နေတာကြောင့် Indonesia အစိုးရအတွက်ရှက်စရာကောင်းတဲ့အချက်ပါ။ဒီကနေ့မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်တပ်သိမ်းပိုက်မှုအပါအဝင်လူခွင့်ရေးချေဖောက်မှုတွေ၊ဆရာနာသိမ်းမှုတွေကိုတကဘာလုံးကပြင်းပြင်းထန်ထန်ပြစ်တင်ရှုံချနေခြင်းဖြစ်ပါတယ်လို့ပြောသွားတာပါ။ဒါအပြင်သူက Indonesia အစိုးရဟာ2015ခုနှစ်တုန်းကလည်းအလားတူဖြစ်ရမျိုးလှုပ်ဆောင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်က OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခြင်းဆရာနာတိန်တီလူအခွင့်ရေးအကြီးအကျယ်ချိုးဖောက်တယ်လို့စွပ်စွဲခံထားရတဲ့ဆူဒန်သမ္မတ Omar El Bashir ကိုအစည်းအဝေးကိုအင်ဒိုနီးရှားအစိုးရကဖိတ်ကြားခဲ့တာဖြစ်ပါတယ်။AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အင်ဒိုနီးရှားဌာနကွဲညွှန်ကြားရေးမှူးဥစမန်ဟာမစ်ကလည်းမြန်မာနိုင်ငံမှာဆန္ဒပြသူတွေကိုတည်ကြည်တဲ့အထိအင်အားသုံးဖြိုခွဲမှုတွေကိုရပ်တန့်ဖို့အခုလိုတောင်းဆိုသွားပါတယ
်။
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုလောက်ရအားလုံးကိုပြင်းပြင်းထန်ထန်ရှုံချပါတယ်။ဒါအပြင်မတရားဖမ်းဆီးထိန်းသိမ်းခံထားရသူတွေအားလုံးကိုလှုပ်ပေးဖို့နဲ့ဆန္ဒပြသူတွေကိုတည်ကြည်လောက်တဲ့အင်အားအသုံးပြုမှုကိုရပ်တန့်ဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ပြောသွားတာပါ။မကြသေးခင်ရပ်ပိုင်းနေ့အတွင်းကလည်းမြို့တော်ဂျကာတာမှာမြန်မာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။ဧပြီလ24ရက်နေ့မှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တေချာပေါက်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရကဗုဒ္ဓဖူးနေ့ကသတင်းဌာနတွေကိုအတည်ပြုပြောဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA အမေရိကန်တန်ကကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်ကွယ်လွန်ခဲ့တာ9နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့ဧပြီ21ရက်နေ့မှာ Blue Shark Strike လို့ခေါ်တဲ့အပြာရောင်ရှက်အင်ဂျီတွေကိုဝတ်ဆင်ပြီးတော့ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းတင်အပါအဝင်စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ဆန္ဒပြသမားတွေကနိုင်ငံအနှံ့ပြားမှာတောင်းဆိုခဲ့ကြပါတယ်ဒီကနေ့လမ်းမော်ထွက်ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကဖြိုခွင်းဖမ်းဆီးတာတွေလည်းရှိနေတာပါဆန္ဒပြပွဲတွေအတွင်းကြဆုံသွားကြသူတွေကိုအမှတ်တရဂုဏ်ပြုသွားအပြင်မြန်မာနိုင်ငံအရှိတောင်ဘက်ပိုင်းမှာလည်းပြောင်းနိုင်မိတွေကိုထုံညိပြီးအင်္ဂါနေ့ညကအာဏာရှင်တွေကိုဆက်ကျင်ဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်နိုင်ငံရေးကျင်းသားများကကိုယ်စီဆော့ရီအသင်းကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးကတည်းကဆန္ဒပြသူ938ဦးအသက်ခံခဲ့ရပြီးဖမ်းဆီးထိန်းသိမ်းထားသူ303ကျော်ရှိတယ်လို့ပြောဆိုထားပါတယ် မြန်မာနိုင်ငံမှာပြီးခဲ့တဲ့အင်္ဂါနေ့အထိကိုဗစ်လူနာအရေအတွက်သသိန်းနီးသောင်းကျော်အထိမြင့်တက်လာတယ်လို့ကျန်းမာရေးနဲ့အာဆာဝန်ကြီးဌာနကိုကိုးကားပြီးတော့စင်ဝါသတင်းတရမှာဖော်ပြထားပါဗျ။ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ကူးစက်သူအသစ်18ဦးတွေ့ရှိရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါဗျ။ဆေးရုံဆဲလူနာသသိန်းသုံးသောင်းကျော်နဲ့တေဆုံးသူ306ဦးထက်မနည်းရှိတယ်လို့လည်းဖော်ပြထားပါဗျ။အိန္ဒိယတရုတ်နိုင်ငံမှာတော့ကိုဗစ် -19 ကူးစက်သူအသစ်22ဦးတွေ့ရှိတဲ့နဲ့19ဦးကပြည်ပကဝင်ရောက်လာသူတွေဖြစ်ပြီး2ဦးကဒေသခံတွေဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။သေဆုံးသူနဲ့တန်လျာလူနာမတွေ့ရှိရဘူးလို့လည်းဆိုပါတယ်။ American အနောက်လယ်ပိုင်း Minneapolis မြို့တော်ရဲ့ရဲဌာနတစ်ခုလုံးကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ American ပြည်ထောင်စုရဲ့ရှေ့နေချုပ် Marek Garland ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကရဲကဖမ်းဆီးစဉ်သေဆုံးသွားခဲ့တဲ့ George Floyd အမှုတွေရဲရရှိ Derek Chauvin မှာအပြစ်ရှိကြောင်းတွေ့ရှိခဲ့ရပြီးနောက်တစ်နေ့မှာပဲအခုလိုကြေညာလိုက်တာပါ။ရဲလုပ်ငန်းတွေကိုလုဆောင်တာမှာMinneapolis ရဲဌာနအနေနဲ့အခြေခံဥပဒေနဲ့ညီမညီသို့မဟုတ်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့ညီမညီစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအတွက်တရားရေးဌာနအနေနဲ့ဒီကနေ့မှာကြေညာလိုက်ပါတယ်လို့ဂါလန်ကတရားရေးဝန်ကြီးဌာနမှာပြောကြားလိုက်တာပါအခုအစ်စ်ပြုလုပ်မဲ့စုံစမ်းစစ်ဆေးမှုဟာပြည်ထောင်စုရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ကင်းလွတ်ပြီးတည်ကြားစီဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလကဖလိုက်တည်ဆုံးမှုကြောင့်ရဲရဲအကြမ်းဖက်မှုတွေကိုလူမျိုးရေးခွဲခြားမှုကြောင့်အမေရိကန်မှာလူထုအုံကြွမှုတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်တရားခွင်ထဲမှာ Chauvin ရဲ့ရှေ့နေ Eric Nelson ကတော့ Chauvin ရဲ့ Dua Flight ရဲ့လေဘင်းမှာတောက်လျှောက်ရှိနေခဲ့တာမျိုးမဟုတ်ပဲသူ့ရဲ့ပခုံးနောက်ကျောင်းနဲ့လက်မောင်းလေးပေါ်မှာလည်းရှိနေခဲ့တယ်လို့ဇော်ရကတက်ခဲ့ပါတယ်။ဆက်လက်ပြီးတော့ရှေ့နေချုပ် Garland ကတိုင်းပြည်ရဲ့ဥပဒေစိုးမိုးရေးအရာရှိအများစုဟာခက်ခဲတဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ရမှာတိတ်ခါရှိရှိနဲ့ဥပဒေအတိုင်းလုပ်ဆောင်ကြတာဖြစ်ပြီးအရာရှိကောင်းတွေဟာလည်းဒီလိုအကျင့်ဆိုးတွေကိုခွင့်ပြုတဲ့စနစ်ထဲမှာအလုံးမလုံးချင်ကြဘူးဆိုတာသူယုံကြည်တယ်လို့ပြောဆိုသွားပါတယ်။flight တိဆုံးခဲ့ရမှုမှာပါဝင်ပတ်သက်ခဲ့တဲ့အရာရှိတွေဟာလူအခွင့်အရေးတွေကိုချိုးဖောက်မဖောက်စုံစမ်းစစ်ဆေးဖို့အတွက်တရားရေးဝန်ကြီးဌာနကစောစောပိုင်းကတည်းကစုံစမ်းစစ်ဆေးနေတာတရားရေးဝန်ကြီးဌာနကစောစောပိုင်းကတည်းကစုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကလည်း flight လို့အမည်ပေးရတဲ့ရဲလုံထုံးလုံးကြီးဆိုင်ရာပြည်ဝင်ပြောင်းလဲရေးဥပဒေမူကြမ်းတစ်ခုကိုအတည်ပြုဖို့အတွက် Congress လွှတ်တော်မှာတောင်းဆိုတာပါပဲ။အာဖဂန်နစ္စတန်နိုင်ငံအတွက်နောက်ထပ်ဒေါ်လာတန်300နီးပါးဘိုင်ဒန်အစိုးရအနေနဲ့ထောက်ပံ့သွားဖို့ရှိတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်
။ That we are pleased to announce that as part of our commitment to investing
နိုင်ငံရေးဝန်ထံကထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်အထူးလေးပြပြောကြားချင်တာကတော့အာဖဂန်ပြည်သူတွေကိုထောက်ပံ့ပေးဖို့ဒေါ်လာတန်300နီးပါးကို2021ခုနှစ်ထဲမှာနိုင်ငံရေးဝန်ထံရဲ့လူမှုဖွံ့ဖြိုးရေးဌာနကဆင့်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့ကြော်ရေးဆိုခွင့်ရှိသူ Net Price ကပြောဆိုထားတာပါ။ဒီအတော်တွင်အာဖဂန်စစ်ပွဲအတွင်းပါဝင်နေကြတဲ့အဖွဲ့တွေအားလုံးအကြားငင်းငင်းရေးစကွိုင်းကိုရွှေ့ဆန်လိုက်တယ်လို့ကုလသမဂ္ဂကနိုင်ငံမောဆုံညီလာခံတစ်ခုမှာဗုဒ္ဓဦးနေမှာပြောဆိုလိုက်ပါတယ်။တူရကီကာတာနဲ့ကုလသမဂ္ဂတို့ကဆယ်ရက်ကြာမြင့်မဲ့ငင်းငင်းရေးစကွိုင်းတစ်ခုကိုလာမယ့်စနေနေ့မှာတူရကီနိုင်ငံအစ္စတန်ဘူမြို့မှာပြုလုပ်ဖို့စီစဉ်ခဲ့ကြပြီးအမေရိကန်ဘက်ကရွှေ့ဆန်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ပုံမူပြီးတော့အဓိပ္ပာယ်ပြေဝါတဲ့ရလဒ်တစ်ကိုပေါ်ဆောင်ဖို့အတွက်အဖွဲ့တွေအကြားကြေကြေပြန့်ပြန့်ဆွေးနွေးတိုင်ပင်တာတွေပြုလုပ်ခဲ့ပြီးတဲ့နောက်ညီလာခံကိုရွေးဆိုင်လိုက်တာဖြစ်တယ်လို့စီစဉ်သူတွေကပူတွဲသတင်းစာစင်လင်းဘွဲတို့မှပြောကြားလိုက်ပါတယ်။အာဖဂန်စိုးရွားအရာရှိတွေကတော့ညီလာခံကိုသူတို့အနေနဲ့ကိုယ်စားလှယ်ဆေးလွတ်ဖို့ပြောထားပြီးလောလောဆယ်မှာတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။နှစ်20ကြာမြင့်ခဲ့တဲ့စစ်ပွဲတွေအဆုံးသတ်ဖို့နဲ့အာဏာခွဲဝေအုပ်ချုပ်ဖို့တာလီဘန်သဘောတူနဲ့အာဖဂန်အစိုးရတို့အကြားငင်းငင်းရေးဆွေးနွေးပွဲပြန်ဆဖို့ရှိနေတာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာကကာတာနိုင်ငံမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံရဲ့အတွင်းပဋိပက္ခတွေကိုဖြည့်ရှင်းမှုအချိန်တော်များဟာလက်ခဲတဲလဲနဲ့နောက်နေနေခဲ့ရတာပါဒီစကဝိုင်းကနေတမိုင်းမင်းသဘောတူညီမှုဖြစ်တဲ့ American တပ်ဖွဲ့တွေကိုအာဖဂန်တွေကရုပ်သိမ်းပေးဖို့ပြီးခဲ့တဲ့နှစ် Free Fire လထဲမှာရရှိခဲ့တာပါ American Taliban သဘောတူညီချက်အရ American နဲ့ NATO တပ်ဖွဲ့ဝင်တွေအားလုံးယခုနှစ်မေလ1ရက်မတိုင်မီအာဖဂန်နစ္စတန်နိုင်ငံကထွက်ခွာပေးရမှာဖြစ်ပါတယ်သမ္မတဘိုင်ဒန်ကပြီးခဲ့တဲ့အပတ်တည်းမှာကြေညာခဲ့ရမှာတော့အာဖဂန်မှာကျန်နေတဲ့အမေရိကန်တပ်ဖွဲ့ဝင်2500နဲ့3000ကျော်ကိုစက်တင်ဘာလ17မတိုင်မီရုတ်သိမ်းရေးကိုငโกမူလသဘောတူသားသလိုရက်အကန့်အသတ်တွေနဲ့တွားတော့မှာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့ကြီးညာချက်ထွက်ပြီးနိုင်ပိုင်းအတွင်းမှာပဲတာလီဘန်ဘက်ကလည်းသူတို့အနေနဲ့အာဖဂန်နစ္စတန်နိုင်ငံထဲကနိုင်ငံသားတပ်ဖွဲ့တွေရှိနေတဲ့ပြည်မြို့သိညီလာခံအောင်မှတက်ရောက်မှာမဟုတ်တော့ဘူးလို့ကြေညာခဲ့ပါတယ
်။မြန်မာနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကော်မတီတွေကပြောပြပေးသွားတာပါ။တောတာရှင်တွေအခုနားဆင်နေရတဲ့ VOA American အသံရဲ့အစီအစဉ်တွေကို burmese.voanews.com in the next seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါဗျ။အခုချိန်ကဆက်လို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ပန်လုံကျွရအုပ်စုမှာတိုင်းရင်တလက်နက်ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးတော့နေရင်တချို့မီးလောင်ခဲ့တယ်လို့ရွာသားတွေဟာလည်းစစ်ဘေးလွတ်ရာကိုထပ်မံတိမ်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ခင်ဗျာ။
Nam Tu Myo ne Panlong Che Ywa Aosu Twin ma RCSS SSC Taung Mai Tat ne TNL Taung Palong SSPP SSC Taung Mai Pu Twet Tat de Ja Mala Ko Mai Nga Sat Tin Phit Pwa Ka Bi Tajan Kala Ma Tai Pwae De Nyin Tet Ne Ka Ya Ga Butu Ne Nyat Ne Bai Ma Tai Pwae De Tha Ma Phit Pwa Ka Da Ba Di Tai Pwae Ha Panlong Che Ywa Aosu Man Chan Ywa Ne Man San Ywa De Ma Phit Pwa Ne Bi Ne A Ne Mi Law Ne Chaung Panlong Di Ta Kan Ga VOE Ko Pyo Ba De
Ku A Tai Pwae Phit Ne Dong Ma Dia Long Ga Mi Law Ni Ye ပင်လေးလဲတော့မတိသေးပါဘူးလို့နမတူမြုံနယ်ပန်လုံးကြီးကမန်းကျန်နဲ့အဲရက်ွက်ငါတဲ့ဟာမီလောင်နေတယ်ကျွန်တော်အရှိတာလဲကျွန်တော်မခမ်းနိုင်လေဘူးအေးမန်းစာမှာလဲဖြစ်တယ်မီလောင်တာမန်းစာနဲ့ဒီမန်းကျန်ရက်ွက်ငါတဲ့ဟာလဲပန်လုံးရက်ွက်ငါကိုပြောရမှာဆိုတော့ဖြစ်တာဒီ၃နာရီကနေစပြီးတော့အခုချိန်ရှိမနာလေးဘူးညတိုက်ပွဲတွေဟာညနေ၃နာရီကနေ9နာရီအထိဆက်ဖြစ်နေကြတာပါ
တိုက်ပွဲဖြစ်ပွားချိန်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတင်းရှောင်နေကြကြပြီးထိခိုက်ဒဏ်ရာရမျိုးတော့မရှိသေးဘူးလို့လည်းဆက်ပြောပါတယ်ရွာတူရတာတွေမရှိခဲ့ပါဘူးခင်ဗျာဒီမနေ့ကကျွန်တော်ကိုယ်တိုင်နဲ့သွားကြိုးနေရဟိုအသက်ကြီးတယ်လို့ကျွန်တော်ကိုယ်တိုင်နဲ့သွားကြိုးနေတယ်ဒီမနေ့ပိုင်းကသူတို့ကတနင်းပိုးပေးနေတာသူတို့တိုက်ပွဲကြီးကြီးဖြစ်နေလို့ပြောနေတာလေမိတ်ရောဟို
ြောပြပါတယ
်ဒီလောက်တဲ့နေရာကအဲ့ဒီတန်လုံရဲ့သူတို့မန်ကျန်းတင်းကြီးကျောင်းမှာလည်းမီးစစ်နေကြတယ်သူရဲ့လက်နဲ့ရှင်းဆိုင်ကလက်ဆက်ပေါ့အဲ့ဒီမှာလည်းမီးမီးလာတယ်လို့ပြောမန်ဆာပါလဲဆိုတော့မီးသေးလုံးရှိတယ်လို့ပြောတယ်ခဏအစောပိုင်းကသူတို့ကဆိုတာလည်းဒီတက်တာစီတောင်းတာတံပဲအမီးလေးဆယ်နဲ့လည်းဝေးရမှာစံဒီတက်ပါလေဟိုဒီတက်ကတော့သူကလုံချင်ရသွားပြီးတော့အပူကြီးမသိမှရှိသေးတယ်ကျွန်တော်ကအကျွမ်းပြန်တော့ပေါ်တက်ရင်းနဲ့ဖြစ်နေတယ
်ဒီလ၄ရက်နေ့နဲ့မလ28ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပန်လုံကျေးရွာမှာနေအိမ်28လုံးမိလောင်ပျက်စီးခဲ့ရပါတယ်လောလောဆယ်မှာနမ်တူမြို့နယ်ပန်လုံကျေးရွာအုပ်စုကတခြားကျေးရွာတွေကိုတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေအခြေအနေနဲ့ပတ်သက်ပြီးတော့လည်းအခုလိုဆက်ပြောပါတယ်
မင်းတို့ကအခုမမမကြီးရမှာစုခတ်တယ်ရတော့150လောက်တော့ရှိနေတယ်။နောက်မဆာမှာလည်း100ကျော်လောက်ရှိပါတယ်။နောက်ပေါ်သူတို့ပြည်တာဟိုတာပူရုပ်ခဲ့တဲ့ဟိုပန်လုံကြီးရရဲ့အနောက်ဘက်မှာတာပူနေရမှာရှိတယ်။80ကျော်လောက်ရှိတယ်လို့ပြောတော့ဟုတ်။နောက်ပေါ်လူလူကြီးရဘုန်းကြီးကျောင်းမှာလည်းရှိတယ်။လူလူဘုန်းကြီးကျောင်းက50လောက်ရှိနေတယ်ကွာ။အဲ့ဒီလူလူကျားတဲ့လမ်းမှာရလည်းဒီလမ်းမှာပေါ်မှာသူတို့ကပေးထိုးပြီးနေရ။အဲ့ဒါလည်း30လောက်ရှိတယ်လို့ရှိတယ်။နောက်ပေါ်တံတူမှာ900ကျော်လဲခင်ဗျနောက်တော့ဥပမာနတ်ခေလမှာက25တုံးကျော်လဲအဲအဲတုံးကျော်ရှိတယ်ခင်ဗ
ျဒီလ6ရက်နေ့နမ်တူမြို့နယ်မန်လီရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်လီရွာသား900လောက်ဟာလဲတိပွားမြို့ကိုတင်းရှောင်နေရဆဲရှိနေပါတယ်ဆစ်ဆောင်တွေကိုတော့ WFP ခေါ်ကမ္ဘာစစ်နိုင်ခါအဖွဲ့ NRC ခေါ်နော်ဝေဒုက္ခသည်များကူညီရေးအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံစာရာတွေနဲ့ဒေတာရင်းလူမှုအသင်းအဖွဲ့တွေကကူညီထောက်ပံ့ပေးနေပါတယ်။တိုင်းဒေသလက်နက်ကင်တပ်တွေအကြပြီးခဲ့တဲ့လကုန်ပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်တူမြို့နယ်ကစစ်ပြေးဒုက္ခသည်2000လောက်ဟာနေရာစွန့်ခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ
်။ကိုဇော်ဝင်းနိုင်ပြောပြပေးသွားတာပါ။မုံရွာမြို့မှာဗုဒ္ဓဦးနေ့ကမုံရွာကစက်ကြာနယ်သတင်းစာတိုက်ကိုအာနာပိုင်တွေဘက်ကဝင်ရောက်စီးနှင်းရှာဖွေတာတွေလုပ်ခဲ့တဲ့အတွက်ဂျာနယ်ထုတ်ဝေရေးလုပ်ငန်းတွေအပြင်online သတင်းတင်ဆက်မှုကိုပါရန်နာထားလိုက်ရပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီရဲ့သတင်းမီဒီယာတွေကိုဖိနှိပ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးအရအမည်မဖော်လိုတဲ့သတင်းဌာနတာဝန်ရှိသူတို့ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်အခုဒီမြန်မာနိုင်ငံမှာစစ်ကောင်စီကနေပြီးတော့သတင်းမီဒီယာတွေကိုသူတို့ဖိနှိပ်နေတဲ့နေရာမှာပေါ့နော်အခုနောက်ဆုံးဆိုလို့ရှိရင်ဗုဒ္ဓဘုရားကမုံရမအခြေစိုက်တဲ့မုံရကိစက်သတင်းစာဂျာနယ်တိုက်ကိုဝင်ရောက်စီးနင်းတဲ့အကြောင်းပေါ့နော်ကျမတို့သိရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာတွေဟိုဖိနှိပ်ခံနေရတဲ့အခြေအနေကဘယ်လောက်ထိဖြစ်နေလဲရှင
်ဒီနေ့မုံရကိစက်ရုံးကိုဝင်စီးရဲဆိုတာကြားပါတယ်ပြီးတော့ကျတော့ဒီပိုင်းရှင်အိမ်ကိုလည်းဝင်စီးရဲဆိုတာလည်းကြားပါတယ်အဲအဲ့ဒါကြောင့်မလို့ဒီနေ့မုံရကိစက်ကနေပြီးတော့သူတို့ဟိုပိုင်းဒီတို့ဒီလောက်တွေပေါ့နော်ဆက်ပြီးတော့ဟိုသတင်းမီဒီယာလောက်ကိုဆက်မလုပ်တော့ဘူးဆိုတာမျိုးကိုစာထုတ်တာလည်းသူတို့ base band တင်ထားတာတွေ့ပါတယ်ဗျမြန်မာနိုင်ငံသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော်တော်များများဟိုအမှောင်ကျသွားတယ်လို့တော့ပြောလို့ရပါတယ်ဒီသတင်းမီဒီယာကြီးတွေကိုကျွန်တော်တို့ကပိတ်ပင်တားဆီးတာခံလိုက်ရပြီးတဲ့နောက်ပိုင်းမှာသတင်းတောက်တေးဆိုလို့ရှိရင်လည်း90ကျော်လောက်အဖမ်းအဆီးခံပြီးတဲ့နောက်မှာကျွန်တော်တို့CG တချို့ကနေပြီးတော့ပဲသတင်းမီဒီယာတချို့ကြံတဲ့သတင်းမီဒီယာတချို့ပေါ်မှာပဲအလုံးလုံးနေကြပြီးတော့ တော်တော်များများဟိုမိုဘိုင်းအင်တာနက်လည်းပိတ်ဆို့ခံရတဲ့အတွက်ကြောင့်မလို့တရင်တရဟိုနေရတရင်နေဆိုလို့ရှိရင်ကျွန်တော်တို့ကမသိရတော့ပါဘူ
းအဲ့တော့ပြည်တွင်းမှာဟိုတရင်မီဒီယာတွေအကုန်လုံးနှီးပါကပိတ်သိမ်းခံထားရတဲ့ခါကြတော့ပြည်သူများစုကပေါ့နော်သူတို့တရင်တွေကိုဘယ်လိုရနိုင်ကြလဲရှင
်ကျွန်တော်တို့ပြည်တွင်းတရင်တွေကတော့ကျွန်တော်တို့ရနိုင်သမျှဟိုတရင်ဌာနတွေလို့ဆိုရှယ်မီဒီယာတွေလို့ဟိုတော်တော်များများတော့တင်ပြီးတော့ဒီတရင်တွေကိုရနိုင်သမျှကဘာကိုတော့ထုတ်ပြနေတာရှိပါတယ်အဲကဘာတော့တည်ပြီမယ်လို့တင်တော့ကျွန်တော်တို့ကပြည်တွင်းသတင်းကိုစားသုံးသူတွေအတွက်ပါတော့ဒီသတင်းတွေကတည်နိုင်မှုအခွင့်အရေးတွေကရေဒီယိုတစ်ခုပဲအားကိုးနေရပြီးတော့နောက်ရန်ကုန်လိုမြို့ကြီးတွေမှာဆိုလို့ရှိရင်တော့ဒီစားသုံးတွေကိုအားကိုးနေရတာရှိပါတယ်။ဟိုပြည်သူတွေမှာအင်တာနက်ဖြတ်တောက်ခံရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အားလုံးကသတင်းအမှောင်ကျသွားတယ်လို့ပြောလို့ရပါတယ်။ဆိုရှယ်မီဒီယာတွေလည်းမရှိတော့ဘူး။နောက်သတင်းဌာနတွေကလည်းအကုန်လုံးကရပ်သွားတယ်။သတင်းသမားမှန်လို့ရှိရင်လည်းထွက်ပြေးနေရတဲ့သဘောတွေရှိနေတယ်။အဲကြောင့်မလို့သူတရင်အလုပ်လည်းလုပ်လို့မရတော့တဲ့အတွက်ကြောင့်မလို့အခုကပြပကနေပြီးတော့ရေးလေတင်းနေပြပကတင်းဌာနတွေကိုအကူအရာမျိုးတွေပဲရှိလာတယ်တချို့ဆိုရင် SMS လေးတွေပို့ကြတာရှိတယ်။နောက်ဒီရန်ကုန်လိုမန္တလေးလိုမြို့ကြီးတွေမှာတော့ဒီစာဆောင်လေးတွေထုတ်တာလေးရှိတယ်ပေါ့နော်။ကျွန်တော်တို့နယ်ဒီမှာဆိုလို့ရှိရင်ကြာတင်းနေရဘလုံးဝနီနီလောက်အမောင်ကျတော့ပြီးတော့ရေဒီယိုနဲ့ရေဒီယိုလောက်ပဲအကူအရာတော့ပေါ့နော်။ TV ဆိုတာလည်းတခါတချို့ channel တွေကကြီးလို့များတော့တာတွေရှိလာတဲ့အတွက်ကြောင့်မလို့ခက်ခဲတွေအများကြီးရှိလာပါတယ
်။ဒါဆိုရင်ဒီစစ်ကောင်စီကတဲ့ရင်အမှောင်ချဖို့စ조사နေတဲ့သူတို့ရဲ့လောက်ရကထိရောက်မှုရှိမရှိရောဘယ်လိုမြင်လဲရှင
်စစ်ကောင်စီကတဲ့ရင်အမှောင်ချလိုက်တော့အောင်မြင်သေးတာလောက်တော့အောင်မြင်တယ်လို့ပြောလို့ရမယ်နဲ့တူပါတယ်သမယူကြရှိနေတဲ့ဒီအင်တာနက်ပေါ်မှာရှိနေတဲ့ဆိုရှယ်မီဒီယာတွေလို့အင်တာဟိုအင်တာနက်ပစ်ချလိုက်တာတွေကိုတဲ့ရင်ဌာနကြီးတွေပေးလိုက်တဲ့အတွက်ကြောင့်မလို့တာမန်သုံးဆွဲနေတဲ့လူတွေကတော့အဲ့ပေါ်ကနေပြီးတော့ဟိုသုံးဆွဲသူမရတာအတွက်ကြောင့်မလို့တခြား platform တွေကိုပြောင်းသွားတယ်ပေါ့နော်အပလက်ဖောင်းလေးဆိုတာဥမာ SMS ရင်းနှီးရအချင်းချင်း SMS ပို့တာတို့စားဆောင်လေးတွေမျိုးကြီးတွေမှာထုတ်ဝေတာတို့တွေလှုပ်လာတယ်နောက်တစ်ခုကရေဒီယိုပြောင်းပြီးနားထောင်လာတယ် TV ရနိုင်တဲ့ TV channel လေးတွေကိုကြည့်လာတယ်ပေါ့နော်အဲဒါကြတော့အောင်မြင်တဲ့လောက်တော့အောင်မြင်နေတယ်ဒါမျိုးအောင်မြင်မှုကတော့တို့ဟိုနေတော့နေတယ်လို့ပြောလို့ရပါတယ
်အင်တာနက်တွေကိုဟိုပိတ်ဆို့ထားတဲ့ခါကြတော့ပေါ့နော်လက်ရှိနေတွေဘက်မှာရောဟိုဆိုရှယ်မီဒီယာတို့ပေါ့နော်အထူးသဖြင့်ဒီ Facebook တို့ဘာလို့ရောသူတို့တုံးနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်အင်တာနက်ကိုပိတ်ချပြန်အောင်မှာနေတွေမှာဆိုရှယ်မီဒီယာ platform တွေကိုတုံးလို့မရတော့မျိုးကြီးတွေပုံမှာပဲအဲ fiber တုံးလို့ရတဲ့အတွက်ကြောင့်မလို့ဟိုအင်တာနက်ပေါ်ကနေပြီးတော့ဒါလေးဒီ Facebook တွေပါဒီဆိုရှယ်မီဒီယာပေါ်ကနေပြီးတော့ကြည့်လို့ရတော့တယ်ပဲကျန်တဲ့နေတွေမှာလုံးဝကြည့်လို့မရတော့မျိုးကြီးမျိုးအကြီးကြီးတွေပဲတုံးလို့ရတာပဲဗျ။ဥပမာအဖြစ်ဆိုလို့ရန်ကုန်မင်းလေးနေပြီးတော့ခြားမျိုးကြီးတွေပေါ့နော်။ပေါ်မြန်ရင်လို့ပါတော့ပေါ့နော်။အဲ့လိုမျိုးကြီးတွေပဲတုံးရတယ်။ကျန်နေမျိုးလေးတွေတောင်တုံးမရတော့။ရွာဆိုရင်တော့မပြောနဲ့တော့ပေါ့နော်။အင်တာနက်ပိတ်လိုက်ကနေဒါဒါတုံးလို့မရတော့တာဗျ
။မက်အင်ဂျင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါ။မြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုဇက်တိုက်ဆိုလို့အကြမ်းဖက်ဖြိုခွဲနေပေမဲ့စစ်အာဏာသိမ်းမှုအဆုံးသက်သွားစေဖို့အတွက်ဖြစ်နိုင်တဲ့များနီလန်ပေါင်းစုကိုတုံးပြီးဆက်လက်လှုပ်ရှားသွားမယ်လို့မန္တလေးမြို့ကထင်ရှားတဲ့တပိတ်ခေါင်းဆောင်ဖြစ်တဲ့ကိုသေးသာဆန်းကပြောပါရယ်905ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့ကိုသေးသာဆန်းကိုဒီရက်ပိုင်းအတွင်းမှာပဲစုချင်းငွေတွေထုတ်ပြီးတော့စစ်တပ်ကလိုက်လံရှာဖွေဖမ်းဆီးနေတာပါကိုသေးသာဆန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါရယ
်မင်္ဂလာပါကိုသေးသာဆန်းခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗ
ျဆိုတော့ကိုသေးသာဆန်းကိုလိုက်လံရှာဖွေနေတဲ့အခြေအနေတွေရှိတယ်သိရပါတယ်အဲ့ဒီအခြေအနေကိုပြပြပြောပါဦးခင်ဗျ
ဟုတ်ကဲ့ခင်ဗျာအဲဒီစူဂျေးပေါ့တိန့်တရားထုတ်ထားရဆိုတော့စာရွက်တရားတော့ပေါ့နော်ဒီမျိုးထဲမှာတိုက်ကတ်တယ်ဆိုတာရတော့ကြားသိရတာပေါ့နော်ဟုတ်ကျွန်တော်ကိုရှာဖွေတာကတော့ကျွန်တော်အရင်နေခဲ့ဘူးတဲ့တိုက်ခန်းလေးပေါ့နော်အပြောရရင်တော့ဒီတိုက်ခန်းရဲ့လိပ်စာကဒီသူတို့စီမှာရှိနေတာကြားပါပြီကျွန်တော်တို့ဖေဖော်ဝါရီလလည်လောက်ကလေးကကျွန်တော်တို့ကြားသိရတယ်ပေါ့နော်ဒီကျွန်တော်ရဲ့ဒီအဲ့အင်လိပ်စာပါတဲ့စာရွက်နဲ့ကျွန်တော်တို့သူတို့စီမှာတိကျရှိတယ်ဆိုတော့ကျွန်တော်တို့ကြားသိကျရတာကြပါပဲအဲ့တော့မနေ့ကပေါ့နော်မနေ့နေ့ပိုင်းကသူတို့အဲ့ဒီတိုက်ခန်းလေးကိုလာပြီးတော့လာသွားတယ်လာတော့တကယ်တမ်းကအဲ့မှာကျွန်တော်တို့လူစည်းမနေတာကြာလာပါပြီသို့တော့သူတိုက်ခန်းတကောက်ကိုဖွင့်နေရိုက်ဖွင့်နေပြီးတော့ပစ္စည်းတွေအကုန်လုံးပေါ့နော်ယူသွားတယ်ဆိုကျွန်တော်သိရပါသုံးချိန်ပေါ့တော့ကားကြီးကားတွေနဲ့အကုန်တည်သွားတယ်ကျွန်တော်အဓိကတော့စာအုပ်တွေပေါ့စာအုပ်တွေကကျွန်တော်အိမ်မှာရှိတဲ့ပစ္စည်းတွေအကုန်လုံးကိုကားတွေနဲ့တိုက်တည်သွားကြတယ်လို့ကျွန်တော်သိရပါတယ်ခင်ဗျဟုတ
်ဆိုတော့အခုလိုမျိုးပေါ့နော်ဟိုအကျန်းဖက်မှုတွေနဲ့လိုင်းလန်ရှာဝေဖန်စီညာတွေဒါကိုတေသာဆန်းတယောက်တည်းတည်းမဟုတ်ပါဘူးအခြားဟလာထုတ်ရှားတဲ့လူတွေကလည်းဒီလိုပုံစံနဲ့လှုပ်လာနေတာတွေ့ရတော့စိတ်ထဲမှာရောစိုးရိမ်ထွေးလန့်မှုဖြစ်မိပါလားအ
ဲ့တော့အကိုရပြောရရင်တော့အခုကျွန်တော်တို့နိုင်ငံထဲမှာတော့ဒီဖန်ဝရန်ထုတ်ခံရတဲ့လူရောအထုတ်မခံရတဲ့လူရောပေါ့နော်တရားစွဲခံရတဲ့လူမစွဲခံရတဲ့လူရောအားလုံးကမစူးမတ်လုံခြုံမှုဆိုတာကတော့ မရှိပါဘူးကျွန်တော်တို့လမ်းမထက်တက်ပြီးတော့ဆန္ဒပြတဲ့လူရောကိုယ့်အိမ်ထဲမှာကိုနေတဲ့လူရောအချိန်မီပေးတဲ့ဖန်ခံနိုင်တဲ့အချိန်မီပေးတဲ့တနက်ကြီးမှတ်နိုင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီအရေးတော်ပုံကြီးကိုဆောင်ရွက်ပြီးဆိုကြတဲ့ဒါတွေကကျွန်တော်တို့ကကြိုတင်မျှော်လင့်ပြင်ဆင်ထားပြီးသားဖြစ်ပါတယ်အဲ့တော့သူတို့အာနာရှင်တွေဘက်ကတော့သူတို့လုပ်ခဲ့တာဒီတစ်ခုပဲရှိတယ်ကျွန်တော်တို့လူလူကိုဖန်ဆီးမယ်နှိပ်စက်မယ်တက်မယ်ဖျက်မယ်ပေါ့ပဲလူလူကြားထဲမှာအကြောက်တရားဝင်သွားအောင်လုပ်မယ်ပေါ့ဒါဆိုရင်ဒီအရေးတော်ပုံကြီးရပ်တန့်သွားမယ်လို့သူတို့ကထင်နေပုံရပါကျွန်တော်တို့ပြည်သူအနေနဲ့ကတော့လေကျွန်တော်တို့လုံးဆရာရှိတာကျွန်တော်တို့ရဲ့တာဝန်ဖြစ်တဲ့ဒီအာနာရှင်စန့်ကျင်ရေးလူထုတပိတ်လှုပ်ရှားမှုတွေ CDM တွေကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေဖို့ပဲဖြစ်ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့လည်းเนาะနေ့တင်မပြည့်ကျွန်တော်အနေနဲ့ဒီအာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်လက်ပြီးတော့ဆောင်ရွက်နေတာပဲဖြစ်ပါတယ်ည
ဟုတ်ကဲ့အခုဆိုလို့ရှိရင်ပေါ့နော်ဒီလှုပ်ရှားမှုတွေကိုအရန်ကိုဟုတ်လားဖိနှိပ်ဖြိုခွဲလာတဲ့ခါကျတော့ကိုတေသာဆန်းတို့ရဲ့လှုပ်ရှားမှုတွေကရှေ့ဆက်ဟိုလုံနိုင်ပါအောင်လားခင်ဗျာ
လုံးနိုင်ပါပါခင်ဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာကျွန်တော်တို့ဆွဲကင်စရာကျွန်တော်တို့သုံးစရာနီးလန်းနေအဆုံရှိပါတယ်ဆိုကြပါကျွန်တော်တို့မန်လေးမှာဆိုရင်လည်းဒီဟလာနေစဉ်ဟလာပျောက်ကြားတပိတ်လူမဲတပိတ်အာယုံတပိတ်နေလေတပိတ်ဆိုင်ငယ်တပိတ်စသဖြင့်ကျွန်တော်တို့ကအာနာရှင်ကိုအာနာသိမ့်မှုကိုလက်မခံဘူးဆိုတော့တည်ရင်စကားကိုကဘာဝရောမြမာဝရောပေးဖို့ကျွန်တော်တို့မှာနီးလန်းနေအဆုံအများကြီးရှိပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့ဒီနေ့အချိန်အထိရပ်ပေါင်း80နီးပါးရှိပြီတနိုင်ငံလုံးကအာနာရှင်ကိုလက်မခံမှုအန်တုနေတယ်ဆိုတော့လှုပ်ရှားမှုတွေကတော့ကျွန်တော်တို့ဆက်ပြီးတော့တေချာဖို့ရှိနေပါပဲဖြစ်ပါတယ်ခင်ဗ
ျအခုဆိုလို့ရှိရင်ဒီအများကနေပြီးတော့ဟလာဟိုမျှော်လင့်ထားကြတဲ့ NUG ပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရတည့်ရပေါ်ပေါက်လာတာပေါ့လေပေါ်ပေါက်လာတဲ့ဆိုပေမဲ့ပြည်သူလူထုဟလာလူငယ်တွေလိုလားတဲ့ဒီမိုကရေစီအပြောင်းအလဲတစ်ခုဖြစ်လာဖို့ပေါ့ဟိုဘလောက်ထိအချိန်ကြာကြာအချိန်ယူရအောင်မှာပါလဲခင်ဗျဘယ်လိုအခက်အခဲတွေကိုကျော်လွှားရအောင်မှာပါလဲခင်ဗျ
အဲ့တော့ပြောရရင်တော့ကျွန်တော်တို့လူတို့အနေနဲ့ကတော့ဒီအရေးတော်ပုံကြီးကိုစကြဲကဒါဒီတာတုခီးရေတုခီးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနားလည်ပြီးသားပါခင်ဗျကျွန်တော်တို့အတွက်ကတော့ဒါဒီတာလက်ခီးလည်းဖြစ်သွားနိုင်တယ်တာရှိခီးလည်းဖြစ်ကောင်းဖြစ်သွားနိုင်တယ်အဲ့တော့တေချာဖို့ပြောနိုင်တာကတော့ကျွန်တော်တို့ဤသူလူတို့အနေနဲ့ကတော့ကျွန်တော်တို့ရဲ့မူလရပိုင်ခွင့်အခွင့်အရေးတွေဒီကျွန်တော်တို့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ပန်းတိုင်ကိုပုံပန်းတိုင်ကိုရောက်ဖို့ရာအတွက်ကျွန်တော်တို့ဘက်ကတော့နော်ဘယ်အရာမှမစိုးပေးဆက်ဖို့ဘယ်လိုပုံစံနဲ့မစိုးပါဝင်ဆင်နွှဲဖို့ကျွန်တော်တို့ဘက်ကတော့အသင့်အနေထားမှာရှိနေပါတယ်ခရီးပန်းတိုင်လမ်းဆုံးထိကျွန်တော်တို့ကတော့မှတ်သွဲမဲ့တွေဆက်ပြီးတော့သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့အကောင်းဆုံးကိုလည်းမျှော်လင့်ထားပါတယ်တပြိုင်တည်းမှာပဲအဆိုးဆုံးအခြေအနေတွေအတွက်လည်းအားလုံးကိုကြိုတင်ပြင်ဆင်ထားပါတယ်ခင်ဗျာ
ဆိုတော့ဘယ်လိုအခြေအနေအခင်းအကျင်းမျိုးရောက်မှတကယ်အပြောင်းအလဲတွေရာပေါ်လာမှာပါလဲ
အဲ့တော့ခုနကကျွန်တော်တို့ပြောခဲ့သလိုပဲကျွန်တော်တို့လူထုအနေနဲ့ကတော့ကျွန်တော်တို့လူငယ်တွေအနေနဲ့ကတော့အာနာရှင်ကိုတွန်းလှန်ဖို့အတွက်နီလန်းပေါင်းစုံအကုန်ကျွန်တော်တို့စဉ်းစားပြင်ဆင်ဆောင်ရွက်နေကြခြင်းဖြစ်တယ်။အဲ့အတွက်ကျွန်တော်တို့လူထုရဲ့ခိုင်မာတဲ့စိတ်ဓာတ်တွေရှိနေသဖြင့်ဒီကျွန်တော်တို့လက်နဲ့ဆွဲကင်တဲ့တော်လှန်ရေးဆိုပါလေကျွန်တော်မဖြစ်နိုင်စရာအကြောင်းမရှိဘူးဆိုကျွန်တော်ကတော့နားလည်လက်ခံပါတယ်။အခုဆိုရင်ကျွန်တော်တို့ရဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းပဲပြည်သူ့ကာကွယ်ရေးစီမံတွေစတင်ဆောင်ရွက်နေတယ်ဆိုကျွန်တော်တို့ကြားသိထားရတယ်ဒီအတွက်ကျွန်တော်တို့ပြည်တွင်းကပြည်သူလူထုတွေရဲ့နော်သွေးစည်းမှုညီညွတ်မှုခိုင်မာတဲ့စိတ်ဓာတ်တွေဒီ NUG တော့ကျွန်တော်တို့ဒီတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေစသဖြင့်ဒီအင်အားစုတွေရဲ့ဦးဆောင်မှုတွေနဲ့ဆိုရင်ဒီကျွန်တော်တို့အခြေအနေတစ်ခုရောက်လာတဲ့အခါမှာအကြံဖတ်စေအုပ်စုကိုလက်နက်ဆွဲကင်တဲ့တော်လှန်ရေးဆိုတာကြီးရတယ်ကျွန်တော်အနေနဲ့ရှုမြင်တာတော့မဖြစ်နိုင်စရာအကြောင်းမရှိဘူးလို့ပဲကျွန်တော်ကတော့နားလေလက်ခံပါတယ်အဲ့တော့ပြောချင်တာကတော့ကျွန်တော်တို့လူထုအနေနဲ့ကတော့အာနာရှင်ကိုစန့်ကျင်ဖို့ရအတွက်နော်နီလန်းအစုံစဉ်းစားပြင်ဆင်ဆောင်ရွက်နေပါတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ခင်ဗ
ျဆိုတော့ကိုဒေသလန်းသိတဲ့အတိုင်းပဲတစ်ဖက်မှာကဟလာဒီတက်မတော်ဆိုတာကနှစ်ပေါင်း၁၀စုနှစ်နဲ့ချီပြီးတော့ဒီစည်ရေးစည်ရာကျွမ်းကျင်တက်ရည်ခက်ရည်ရှိနေတဲ့တက်မတော်ဖြစ်တဲ့ခါကျတော့ဒီတက်မတော်ကိုအနိုင်ယူဖို့ဆိုတာကဖြစ်နိုင်ပါမလားခင်ဗျ
အဲ့တော့ဗျာပြောရရင်ကျွန်တော်တို့အခုရက်80နီးပါးရင်းချမ်းစွာကျွန်တော်တို့ဆန္ဒပြနေရဲရင်းချမ်းစွာတပိတ်တွေမောက်နေကြရတဲ့ CDN လှုပ်ရှားမှုတွေဒါတွေကလည်းဒီအာနာရှင်ကိုတော်လှန်ရေးမှာအင်မတန်ထိရောက်တဲ့နီးလန်းတွေအဖြစ်ကျွန်တော်ရှုမြင်နားလည်ပါတယ်နောက်တစ်ခုစစ်နဲ့ပတ်သက်ရင်တော့ကျွန်တော်တို့ကြားဘူးငငယ်ကလေးကကြားဘူးတဲ့ခပြားစာလက်လေးတစ်ခုပေါ့ကျွန်တော်တို့ဘလောက်ပဲစစ်နီးပြူဟာတွေတာပါစေဘလောက်ပဲလက်နက်တွေအင်အားတွေကြီးနေပါစေပြည်သူလူထုရဲ့ထောက်ခံမှုမရရှိဘူးပြည်သူလူထုရဲ့နှလုံးသားကိုမဆွဲကင်နိုင်ဘူးဆိုရင်တော့အချိန်တန်ရင်အချိန်တစ်ခုရောက်သွားတဲ့အခါမှာကြာရှုံးရမယ်ဆိုတော့ကျွန်တော်တို့စိုးစားကြရလည်းရှိပါတယ်ပြောချင်တာကကျွန်တော်တို့အခု ဒီသူလူတို့တည်းရဲ့လုံကတော့တေးကြတယ်ဒီအာနာရှင်ကိုဒီအာနာသိစက်ကောင်စီကိုလုံးဝလုံးဝလက်မခံဘူးတူတူခါခါကိုကျွန်တော်တို့စန့်ကျင်နေတဲ့ဖြစ်တယ်ဒါကြောင့်ကျွန်တော်တို့ပြည်သူတော်လှန်ရေးကမလွဲမသွေမုတ်ချအောင်းကိုအောင်ရမယ်လို့ကျွန်တော်ကချုပ်မိပါတယ်ဒီလိုအောင်မှုရအတွက်ကျွန်တော်တို့ကနီးလန်းတစ်ခုတည်းဟုပဲအသေးစုပ်ဝင်ထားမှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေမှာနီးနာပေါင်းနီးလန်း
ဒီမြေတွေကိုမျှတစွာဖြန့်ဝေပေးမယ်ဆိုရင်လာမယ့်လပိုင်းအတွင်းကက်ယောဂါကိုထိန်းချုပ်နိုင်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့
ကမ္ဘာတဝန်းအသက်25နဲ့59ကြာလူငယ်လူရွယ်တွေမှာပိုကူးခံရတာနဲ့ဆေးရုံတရာသူတွေပါစိုးရင်စရာကောင်းတဲ့နှုန်းနဲ့လှတ်တလို့တိုးလာနေပြီးတော့တဟာကူးဆက်များမျိုးပိစားပြောင်းပိုတိကြောင်ဖြစ်နိုင်တယ်လို့လူငယ်တွေကြားအပြော်အပါတွေ့ဆုံလာတွေပိုတိုးလာတာကြောင့်ဖြစ်နိုင်တယ်လို့
WHO ကသုံးသပ်ပါတယ်လက်တလုံးမှာသတင်းရှိပါစတိုက်ပိုကူးဆက်မှုမြင့်တက်လာတဲ့အတွက်ရဲတပ်အတွင်ပိုကူးခံရသူ9%မှ23%ရှိပါတယ် ဒီစီချင်းဒီဆိုရင်တရင်တစ်ပတ်အတွင်းအများဆုံးကူးဆက်ခံရတာပါသူလေးချူကရတဲ့စင်ကန်စာအရဆိုရင်လေလူသေးဆုံးမှုနှုန်းမြင့်တက်နေတာတရင်9%ရောက်လာပါပြီရင်းနှုန်းကသေဆုံးသူတန်းအထိရောက်ဖို့6%ကြာခဲ့ပါတယ်နောက်တော့4%တွင်သေဆုံးသူ2%အထိရောက်လာပြီအခုဆိုရင်3%တွင်သေဆုံးသူ3%အထိရှိလာပါပြီ
လက်တလောပိုကူးဆက်ခံရသူတွေထဲမှာအစောပိုင်းပိုကူးဆက်မှုသိပ်မခံရတဲ့လူငယ်တွေနဲ့လူလတ်တွေကြားပိုတွေ့လာရတယ်လို့လည်း WHO ပညာရှင်တယောက်ကပြောပါတယ်
It is completely unethical that high income countries are now vaccinating young and healthy people.
Senior number of time mirror ne win win lele shi de time mirror ma shi ja de tat ji yue o ri ne shi ran ga jia ma yin win dan ri ka kwe se thu bu lu ni ya go ti ni yan ne chan ta de time mirror ma jia ma de lu nge ri go u sa pe thu ni me so yin da lu chu win ne lo wa ma kai ni ba o da lu chu win go san ta lai da phit par de
စည်းလုံးညီညွတ်မှုပြသကြပါဆိုပြီးဒီကနေ့ကျမတို့ပြောနေကြပါတယ်ဒါပေမဲ့ကာကွယ်ဆေးဖြန့်ဖြူးတဲ့နေရာမှာကြတော့ကိုယ်တိုင်းမျိုးကိုပဲဦးစားပေးနေကြတာဖြစ်ပါတယ်အဲ့လိုအနေထားကိုရောက်တဲ့အခါကျမှဇာတိရုပ်အမှန်တွေပေါ်လာတတ်ကြပါတယ်ကျမရေဝန်ထမ်းတွေတက်ကြီးရွယ်ဦးတွေနဲ့ယောဂခန့်ရှိတဲ့လူတွေအပါအဝင်ကမ္ဘာတစ်ပတ်ပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့တိုင်းမျိုးတွ The Greta Thunberg Foundation ကအလွန်ငွေထည့်ဝင်ခဲ့တာလည်းဖြစ်ပါတယ်
But so far, on average, 1 in 4 people in high-income countries have received a coronavirus.
ချမ်းသာတဲ့တိုင်းပြည်ကလူလေးယောက်မှာတစ်ယောက်ကကိုဗစ်ဆေးထိုးထားပေမဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့လူ900ကျော်တစ်ယောက်လောက်ပဲကာကွယ်ဆေးထိုးရပါသေးတယ်။နိုင်ငံတကာအသိုင်းအဝိုင်းအစိုးရအဖွဲ့တွေနဲ့ကာကွယ်ဆေးထုတ်လုပ်သူတွေအနေနဲ့အခုလိုမမျှတမှုတွေကိုဖြေရှင်းနိုင်မှုရှေ့တိုးဆောင်ရွက်တက်ပါတယ်။COVID-19 ကပ်ရောဂါတိုက်ဖျက်ရေးမှာဒီလိုမနည်းမျှဖြစ်နေတာကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေလည်းကမ္ဘာတဝန်းရှိပါတယ်
။ဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးနဲ့သူ့ရဲ့ဆောင်ရွက်ချက်တွေကြောင့်ရလာတဲ့ဆူငရီနဲ့ The Greater Thunberg Foundation ကိုထူထောင်တာရာဖြစ်ပါတယ်။ကပ်ရောဂါတိုက်ဖျက်တဲ့နေရာမှာပေါ်ပေါက်နေတဲ့မနည်းမျှမှုတွေကိုဖြေရှင်းနိုင်တဲ့အနေအထားလည်းရှိနေကြတဲ့အတွက်ဥရုယာသီပြောင်းလဲမှုကြောင့်အများဆုံးထိခိုက်ခဲ့ရသူတွေကိုအရင်ဆုံးကူညီပေးသလိုမျိုးကယောဂါဒအဆူဆုံးရင်ဆိုင်နေရတဲ့သူတွေကိုအရင်ဦးစားပေးကြဖို့လဲခရတာကတိုက်တွန်းထားတာလည်းဖြစ်ပါတယ်
။နန်းလောင်ပြောပြပေးသွားတာပါ။အခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဘဲကိုအောင်မြတ်သူကတင်ဆက်ထားပါတယ်
။မြန်မာတမတော်ဘာကြောင့်မပြိုကွဲသလဲဆိုတဲ့ခေါင်းစဉ်နဲ့ Asian Times Online သတင်းမှာဖော်ပြထားတဲ့ဗာတီလစ်နာရဲ့ဆောင်မကိုတင်ပြပေးခြင်းပါတယ်။ပြည်တွင်းမှာလူထုကအကြီးအကျယ်ဆန့်ကျင်တာနိုင်ငံတကာမှာလည်းအကြီးအကျယ်ရှုတ်ချတာခံနေရတဲ့မြန်မာတပ်မတော်ရဲ့စစ်တွေဟာအထွေးခေါ်မဲ့ပြီးတော့ရုတ်တရုတ်လိုလူရွာဆွဲလို့ရအောင်ဘယ်အရာတွေကများစီးနှောင်ထားသလဲဆိုပြီးတော့ဆောင်းမရှင်ကအဖြေရှာရပါတယ်မြန်မာတပ်မတော်ရဲ့ပြည်သူ့အပေါ်ကြမ်းတမ်းရဆက်မှုကိုရင်တမမနဲ့ကဘာကြီးကမြင်တွေ့နေရပေမဲ့တက်တွင်ပုံကံမှုဖြစ်သွားတာတို့တံပြန်အာနာသိန်းတာတို့ကိုတော့မျှော်လင့်နိုင်ပွဲမရှိသလောက်ပဲလို့အစချီရေးသားတာပါတယ်ရဲဘော်၃ချိန်နဲ့စတင်ခဲ့တဲ့တပ်မတော်ဟာအင်္ဂလိပ်ပြန်လည်ဝင်ရောက်လာချိန်မှာအင်အား2000သာဖွဲ့စည်းခွင့်ရှိပေမဲ့1950ပြည့်လွန်နှစ်တွေမှာအင်အား4000လောက်ထိရှိလာခဲ့ပါတယ်။လွတ်လပ်ရေးရပြီးတာနဲ့ပြည်တွင်းစစ်ကလည်းစတင်ခဲ့တာမို့စစ်တပ်ဟာအင်အားကြီးထွားလာခဲ့ပြီး နှစ်ပေါင်း80လောက်နိုင်ငံရေးနဲ့လူမျိုးရေးသဘုံတွေကိုတိုက်ခိုက်နေခဲ့ရပြီးတိုက်ပွဲနဲ့ယင်ပါနေတယ်လို့လုံခြုံရေးစလေးရာစံစစ်သူတွေရဲ့အဆိုကိုကိုးကားဖော်ပြတာပါတယ်။1962အာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းလိုက်ပြီးနောက်စစ်တပ်ကပဲနိုင်ငံပိုင်ကော်ပိုရေးရှင်း23ခုကိုထိန်းချုပ်လုပ်ကိုင်ခဲ့တယ်လို့ဆိုပါတယ်။အာရှမှာဆက်အာဏာသိမ်းတာမဆန်းပေမဲ့မြန်မာကတော့နိုင်ငံရေးရောစီးပွားရေးပါသိမ်းယူတာမျိုးအများနဲ့မတူဘူးလို့ထောက်ပြတာပါတယ်။ထိုင်းနဲ့အင်ဒိုနီးရှားကစစ်တပ်တွေကပြည်တွင်းတနာရှင်တွေနဲ့ရွှေလန်းငွေလန်းဖောက်ပြီးစီးပွားတက်လာပေမဲ့ဥနေဝင်ကတော့စန့်ကျင်ဘက်လမ်းကိုရွေးခဲ့တယ်လို့ဆိုပါတယ်။စစ်တပ်ဟာတာမန်နိုင်ငံသားအဖြစ်ကိုညှင်းပယ်ပြီးကိုပိုင်ကျောင်းတွေကိုပိုင်စေးအုပ်တွေနဲ့အခွင့်တုကန်အုပ်ချုပ်တဲ့လူတန်းသားတရက်ဖြစ်လာတယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်ရဲ့နိုင်ငံရေးနဲ့စီးပွားရေးအဆောက်အအုံကိုသူမရဲ့ပထမသက်တမ်းမှာစိန်ခေါ်ဖို့ရှောင်ရှားခဲ့ပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲအောင်နိုင်မှုဟာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက်သူမကိုပြက်ပြက်သားသားလုပ်ပိုင်ခွင့်ပေးလိုက်တာမို့စစ်ကောင်းဆောင်တွေကိုချင်းချောက်လိုက်ဖွယ်ရာရှိရလို့ဆောင်းပါးကဆိုပါတယ်။အာဏာသိမ်းပြီးနောက်ပိုင်းရက်စက်မှုတွေကြောင့်လည်းလူထုကကာကာတီတီဆက်ဆက်လွှတ်လာမှုစစ်ကောင်းဆောင်တွေကအာဏာကိုဆက်ထိန်းနိုင်ထိန်းတာမထိန်းနိုင်ထောင်ထဲသွားဖို့ရှိရလို့သိကြတယ်လို့ဆိုပါတယ်။ဒီထက်လည်းဆိုးသွားနိုင်လို့ဆောင်းပါးမှာထောက်ပြထားပါတယ်။အတိတ်နဲ့ပစ္စုပန်ကာလနှစ်ခုစလုံးရဲ့ရက်စက်မှုရုပ်ကြွင်းတွေကိုဘယ်နေရာမှာမြုပ်နှံထားသလဲဆိုတာစစ်ကောင်းဆောင်ပိုင်းအားလုံးကသိထားတာမို့ဒီအကြောက်တရားနဲ့လက်ဆိုင်နဲ့အကျိုးစီးပွားနှမျိုးစလုံးကတမရော်ကိုကြောချင်းကတ်နေစေရလို့ဆောင်းမမှာဖော်ပြထားပါဗျ။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ဖီရီမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှောက်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA American အတန်ရဲ့ကြာသပတေးနေ့မနေ့အစီအစဉ်တွေကိုနားဆင်နေရတာပါအခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုံတရင်ညှို့နှံသွားစေတဲ့လုပ်ရပ်ဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ဖွယ်အခြေအနေကလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ George Town တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုံနူးဆောင်ပေါမောက်ခ David Steinberg ကတုံ့တက်ပါတယ်။ပေါမောက်ခ Steinberg နဲ့ဦးကျော်ဆန္ဒဆွေးနွေးတုံ့တက်ထားပါတယ
်။ဒါ့ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လို့ဆက်တဲ့အခြေအနေဖြစ်နေတယ်လို့ဆိုကြပါရစေ။ကျွန်တော်ထင်တာပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြရရှိရခဲ့တယ်လို့ထင်တာပဲခင်ဗျာ။တချို့ကလည်းပဲဒါ failed state ကျရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါရစေ။ခြေကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well, I think there are many civil wars and independence. You're quite right. A failed state, what does that really mean?
လူလည်းရပြီကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါခင်ဗျားပြောတာမှန်ပါတယ် Fail State ကြာဆိုးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလေကြာဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဘဟုမှအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကြာဆိုးနိုင်တယ်လူမှုရေးအရကြာဆိုးနိုင်တယ်နိုင်ငံရေးအရလည်းကြာဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါဆိုတော့ Fail State ကြာဆိုးနိုင်ငံအတုံးနှုံးကမလွှမ်းခြုံမိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အခုဆန္ဒပြသူတွေဆန္ဒသိမှုကိုစန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစူးစည်းလုံးညွတ်နေကြတာပြရပါတယ်ဘာသာပေါင်းစုံတိုင်းသားလူမျိုးပေါင်းစုံအလွှာပေါင်းစုံတိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစုရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ကွယ်မှာဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မဲ့ထင်ပါလေဒီဆီယာနာရှင်စနစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well, I'm not sure they can do very much. There's not going to be any physical foreign intervention. I don't see anybody doing that.
Through loaning that, and you see him, hello, to not the Jamadibao. Pibaga, good delay out, we all swap and move mule, the Zondia, Shila, Mamma, Hobau. Ailu, Lomen, Nangalem, Dreamy Bow. Pietanaga, Sitaha, Leshigala, Yama, Lu, Puesi, a paw. Loma, Oto, Nale, Mu, Lenibari. Chini de Gata, Tanguia, she says, she net, Loma, Quelue, Dwage Babi. Aguka, Luranha, Tianadia, Setwede, Shini Javare. Tanguia, she says, she donga, Machigade.
ကျတဲ့နီးပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါဒါကြောင့်ပြဿနာတရဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်ဒါကိုစစ်တပ်ကမကင်တွဲနိုင်ပါဘူးတစ်ဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူးသိဝန်းနေစရာကောင်းတဲ့အခြေအနေတွေပါဒီညာမှာအာဏာသိမ်းတဲ့အကြောင်းလည်းနည်းနည်းစုံစမ်းစစ်ရှင်ပါတယ်တချို့ကတော့ဘုံမှုကြီးမြောင်းလာရသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံန
speaking as an institution, the coup was unnecessary. Even the NLD and its
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့ကြီးကြီးရပ်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူးအာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်တစ်ခုကဗေပေါင်းဆောင်ခေါင်းဆောင်တွေရဲ့ arrogant မောက်မှန်မှုဖြစ်ပါတယ်ဘူယုံမူကြီးမင်းအွန်လိုင်းနဲ့တော့ဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်မြို့ကြပါဘူးတယောက်နဲ့တယောက်လဲစကားမပြောကြဘူးဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူးအဲ့ဒါကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အဆက်ရသွားခဲ့လို့ပ
ါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကတော့အများကြီးလာနေပါတယ်အထူးသဖြင့်အနောက်နိုင်ငံတွေဆီကဖိအားတွေအများကြီးလာပါတယ်ဒါပေမဲ့လည်းတရုတ်တို့ရုရှားတို့ကတော့အဲ့ဒီထဲမှာမပါဘူးခင်ဗျာ
It seems to me that China wants stability in the country for their own interests. And they're willing to take whatever government is stable. The United States can put on sanctions. It will...
ကျွန်တော်အမြင်ကတော့တရုတ်ဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်။ဘယ်အစိုးရတက်တဲ့တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲ။အမေရိကန်ကတော့ဒဏ်ခတ်အရေးယူမှုတွေလုပ်ပါမယ်။ဆက်လက်လုပ်နိုင်ပါတယ်။Congress လွတ်တော်ကဆိုရင်အထူးစိတ်ပြက်နေတာပါ။ဥရောပသမဂ္ဂကလည်းအလားတူပါပဲ။ဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အချိန်နေဘလောက်ဆိုးရွားနေတယ်ဆိုတာနဲ့ပတ်သက်ပြီးကြဲကြဲလောင်လောင်ပြောကြပါလိမ့်မယ်။ဒါပေမဲ့သူတို့ဟာဘယ်အစိုးရတက်တက်အထူးကြံဖြစ်အောင်လုပ်မှာတော့မဟုတ်ပါဘူး။အာဆီယံကတော့စနေနေ့မှာအစည်းအဝေးလုပ်မယ်လို့ဆိုပါတယ်။စောင့်ကြည့်ရအောင်ပါဗျာ။ဒါပေမဲ့ကျွန်တော်ကတော့ဘာမှမျှော်လင့်မထားပါဘူး။ဆိုတော့နိုင်ငံတကာအလားလာကလည်းတိတ်စိတ်ပြက်စရာကောင်းပါတယ်။
ဆိုတော့မပိုင်နိုင်ငံတကာရဲ့အခန့်ကဏ္ဍလည်းဘယ်လို့မှမထရောက်နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာနိုင်ငံတကာကဒီကိစ္စမှာလမ်းပိတ်နေပြီပေါ့အဲ့ရော
Well I have heard ministers in the old government say to me we don't care you can put on sanctions
အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းတယောက်ပြောတာကျွန်တော်ကြားခဲ့ဘူးပါတယ်ကျုပ်တို့ဂရုမစိုက်ပါဘူးခင်ဗျားတို့ sanction လုပ်နိုင်ပါတယ်ကျုပ်တို့မှာဆန်အလုံးလောက်ရှိပါတယ်ခင်ဗျားတို့မပါလဲကျုပ်တို့ကဆက်လက်ရည်တည်နိုင်ပါတယ်လို့ဆိုပါတယ်ဒါဟာအဲ့ဒီတုန်းကဝန်ကြီးကိုယ်တိုင်ကျွန်တော်ကိုပြောခဲ့တာပါဒါပေမဲ့ဒါဟာမမှန်တော့ပါဘူးမင်းတို့မှာဆန်ရှိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီလောက်နဲ့တီးကြရည်တည်လို့တော့မရတော့ပါဘူးကဘာကြီးကပြောင်းလဲခဲ့ပါပြီကွန်သွေးကြီးဟာအရေးကြီးပါတယ်ရင်းနှီးမြှုပ်နှံမှုလည်းအရေးကြီးပါတယ်နိုင်ငံတကာစီးပွားရေးလည်းအရေးကြီးပါတယ်အဲ့ဒါအပြင်တက်မတော်ရဲ့ဂွန်သတင်းကလည်းအရေးကြီးပါတယ
် I was asked What would I say to Min Aung Hlaing if I could meet him? What advice would I give? And I said, you are destroying the reputation of the Dumbledore. I don't want to talk about it.
ကျွန်တော်သားမင်းအောင်လှိုင်နဲ့တွေ့ခွင့်ရလို့ဘာပြောမလဲ။ဘာအကြံပေးမလဲလို့မေးလာရင်ခမည်းဟာတက်မတော်ရဲ့ဂုံတရင်ကိုဖျက်ဆီးပစ်လိုက်သူလို့ပြောချင်ပါတယ်။နိုင်ငံကကြေးဝန်တွေဘာတွေတော့မပြောတော့ပါဘူးဗျာ။ခမားဖြစ်စီလိုက်တဲ့တက်မတော်ရဲ့ဂုံတိတ်ခါကိုပြန်လဲအဖတ်ဆယ်နိုင်ဖို့ဆိုရင်အနည်းဆုံးတော့မျိုးဆက်တစ်ဆက်လောက်အချင်းယူကြိုးပမ်းရလိမ့်အောင်မယ်လို့သူ့ကိုပြောချင်တာပါ
မြန်မာနိုင်ငံမှာဒီမျိုးဆက်တဲ့လူငယ်တွေရဲ့အခန့်ကဏ္ဍလည်းသိအရေးကြီးမယ်ထင်ပါတယ်ဒ ဒီဆက်နာသိမှုကိုပထမဆုံးလမ်းထွက်ပြီးတော့ဆက်ညင်ကြရတယ်ပဲဒီ generation Z လို့ခေါ်တဲ့မျိုးဆက်သစ်လူငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာမျိုးဆက်သစ်တွေခေါင်းဆောင်တဲ့နိုင်ငံရေးခန့်ကန့်တာသစ်တရားဆက်တင်လာနိုင်တဲ့အခြေအနေရှိသွားသလားခင်ဗျာ
Right, and they're very important because of two reasons. One, they've been exposed to a more open society.
အကြောင်းတွေအများကြီးရှိပါတယ်။နံပါတ်၁ကသူတို့ဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံအောင်အုပ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်50ကတည်းကစာရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်၂ကသူတို့ဟာတယောက်နဲ့တယောက်အဆက်အသွယ်အချိတ်ဆက်ရှိနေကြပါတယ်။နံပါတ်၃ကတော့ကမ္ဘာနဲ့အဆက်အသွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်၄ကသူတို့မှာဆုံးရှုံးစွန့်လွတ်ရမယ့်ဟာတိတ်မရှိပါဘူး။ဒီ generation Z လို့ခေါ်တဲ့ကမ္ဘာတစ်လောကလူငယ်တွေအားလုံးပါပဲဒီလိုဆုံးရှုံးစရာမရှိလို့လဲသူတို့ဟာတော်လန်ကြီးလှုပ်ရဲနေကြတာပါဒါဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူ
းဒီကြိမ်နိုင်ငံရေးလှမ်းကြီးရဲ့အထက်မှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွေးကြော်သံကိုလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ်။ CRPH အပါအဝင်တိုင်းရင်းသားတွေအားလုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပြောလာရပါတယ်။ရုပ်ဆွာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာအကြောင်းပြနေတာတွေ့ရပါတယ်။ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်လာမဲ့အိမ်မဲဟာအကောင့်ထဲပေါ်လာတန်ပြီးလို့ယူဆလို့ရမလားခင်ဗျာ။
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people in
the society can avoid. Federal system is not the only way that the people in the society can avoid. All the people in the different countries. All the people in the different countries. All the people in the different countries. လူတိုင်းယဉ်ကျေးမှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်။ဆိုတော့ Federal Snick ဆိုတာသဘောတရားအရကောင်းမွန်တဲ့စနစ်ပါ။ဒါပေမဲ့ဒီအတွက်အရင်တုန်းကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး။အခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူး။ဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းကလည်းသူတို့ဟာ Federal Snick ကိုကြိုက်တယ်လို့ကျွန်တော်ကိုပြောဘူးပါတယ်။ကတားကတိုင်းရင်းသားတွေဘက်ကလည်းဘယ်လိုဖယ်ရယ်မျိုးလဲဆိုတာတူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါတယ်အခြေအနေတွေကအရင်နဲ့မတူတော့ပါဘူ
းနောက်ဆုံးမိကျင်တဲ့မိကုံကတော့မကြမီကလအတွင်းမှာဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတီးမငြိမ်းမရေမရဖြစ်နေတဲ့အခြေအနေလို့ပြောရင်မှားမယ်မဟုတ်ပါဘူးဒီလိုအခြေအနေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ့်အလားအလာကဘယ်လိုမြင်ပါလဲခင်ဗျာဝေးဝေးလန်းလန်းမှာတော့ဒါနိုင်ငံရေးပုံစံတမျိုးမျိုးဖြစ်ကောင်းဖြစ်လာမှာပေါ့ခင်ဗျာ
I don't think it could go back. That's the problem. I don't see it going back to what it was before the coup and I don't see a solution. I don't see anybody willing to compromise.
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကပြဿနာပါ။အာဏာမသိခင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူး။ပြည်လည်မှုရရှိဖို့လည်းမမြင်ပါဘူး။ဘဲဘဲကားမှာအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါစိစက်ညှိနှိုင်းတဲ့အခါခမားကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်အခုချိန်ထိတော့ဘယ်သူကမှ compromise လုပ်ဖို့ဆန္ဒမရှိကြပါဘူးဒါကြောင့်မကြခင်ကာလတို့အတွင်းမှာအထူးစိတ်ညစ်စရာတွေဖြစ်လာပါမယ်အခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ
မြမအရေးကျွမ်းကျင်သူဂုံလုံးဆောင်ပေါမောက်ခဒေးဗစ်စတိုင်ဘတ်နဲ့ဦးကျော်ဆန်ကဆွေးနွေးတုံးသက်ထားတာပါအခုတစ်ပတ်အားကစားအစီအစဉ်မှာဥရောပဘောလုံးအသင်းကြီး12သင်းရဲ့ Super League ပြိုင်ပွဲအစီအစဉ်အငင်းပွားမှုတွေနဲ့ကန့်ကွက်ဝေဖန်မှုတွေအကြောင်းကိုကိုရည်နိုင်ကစူးစီးတင်ပြထားပါတယ
ဒီတော့မှအားကစားလောကကိုလှုပ်ခတ်သွားစေခဲ့တာကတော့ဥရောပ Super League ဂိုင်းပွဲပဲဖြစ်ပါတယ်။ဥရောပကအသင်းကြီး12သင်းကဥရောပ Super League ဂိုင်းပွဲကိုလှုပ်သွားမယ်ဆိုပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကြေညာပါတယ်။ ဒီပြိုင်ပွဲမှာဥရောပအသင်းကြီး15တင်းကပုံစံပါဝင်ပြီးတော့နောက်ထပ်5တင်းနဲ့ပေါင်းပြီးစုစုပေါင်းအသင်း20နဲ့စတင်မှုစီစဉ်ခဲ့တာပါ။စစချင်းမှာတော့စပိန်ကရီယယ်မက်ဒရစ်၊ဘာစီလိုနာ၊အက်တလက်တီကိုမက်ဒရစ်၊အီတလီက AC မီလန်၊အင်တာမီလန်နဲ့ယူဗန်တက်စ်တို့ပါဝင်ပြီးတော့အင်္ဂလန်ကတော့ Manchester United, Man City, Liverpool, Arsenal, Chelsea နဲ့စပါးစုစုပေါင်း12တင်းကဥရောပစူပါလိဂ်စတင်တည်ထောင်သူတွေအဖြစ်လှုပ်သွားဖို့စီစဉ်ခဲ့တာပါ။
စူပါလိဂ်နဲ့ပတ်သက်ပြီးကြေညာပြီးတိတ်မကြခင်မှာပဲဘောလုံးလောကတစ်ခုလုံးနဲ့အုပ်အော်တောင်းနေတဲ့ကံကြော်ဓာတ်တွေခြေခြေလောင်းလောင်းထွက်ပေါ်လာခဲ့ပြီးတော့အတော်များများကတော့ဒီအသင်းကြီးတွေဟာလောဘကြီးလွန်နေဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်။
UEFA and the footballing world stand united against the disgraceful self-serving proposal we have seen.
Uroba deni choga gojusi ward lobozo tai bi so pyu thar de che sia su pyu jet di ko uroba bolon phwa chou ni ne kaba bolon loga de khu lon ne du yat di san jin daw ma ba bolon loga de khu lon ni mho ba u lu mu tai wa de khu lon ga le ta su di si de san jin de ba de a su ya ri a lon ne a la du ba ဘောလုံးကကျွန်တော်တို့ရည်ကြီးမှုအစီအပိုင်းဖြစ်ပြီးဒီလိုအဓိပ္ပာယ်မရှိတဲ့စီမံကိန်းကိုကျွန်တော်တို့အားလုံးစန့်ကျင်ကန့်ကွက်ပါတယ်ကျွန်တော်တို့နဲ့အတူအင်္ဂလိပ်ဘောလုံးအဖွဲ့ချုပ်စပိန်နဲ့အီတလီဘောလုံးအဖွဲ့ချုပ်နောက်ပရီးမီးယားလိဂ်လာလီဂါဆီးရီးအေနဲ့ဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်တို့ပါဝင်သလိုဥရောပဘောလုံးအဖွဲ့ချုပ်55နိုင်ငံစလုံးကလည်းဒီအစီအစဉ်ကိုဒီကြီးကြီးကျွတ်တဲ့ကန့်ကွက်နေပါတယ်ကျွန်တော်တို့ရဲ့ဥပဒေကြံပေးဖွဲ့နဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးသုံးသပ်နေပါတယ်ဒါပေမဲ့ကျွန်တော်တို့လိုက်နိုင်တဲ့ရည်ရွယ်တာကတည်းကအားလုံးလုတ်သွားမှာဖြစ်ပြီးတော့လုတ်နိုင်တာနဲ့ကျွန်တော်တို့အတိပေးသွားရမယ်ကျွန်တော်တို့ရဲ့သဘောကတော့အတင်းတွေအားလုံးကိုကျွန်တော်တို့ရဲ့ပြိုင်ပွဲတွေအားလုံးကနေအမြန်ဆုံးပယ်သွားမှာဖြစ်သလိုကစားသမားတွေကိုလည်းထုတ်ပယ်သွားမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အားကစားလောကသားတွေတွေမဟုတ်ပဲသမရတွေဝန်ကြီးချုပ်တွေပါပါလာပြီးတော့ပြင်သစ်သမားအမန်နျောမက်ခရွန်ကလည်းဒီပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့ဥရောပစူပါလိဂ်ဟာပရိသတ်တွေအတွက်ရောဘောလုံးလောကအတွက်ပါမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ
် We're going to look at everything that we can do with the football authorities to make sure that this doesn't go ahead in the way that it's
အခုလက်ရှိဆိုပြထားတဲ့အတိုင်းဖြစ်မလာဖို့အတွက်ဘာလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့ဘောလုံးအာဏာပိုင်တွေနဲ့အတူကြည့်သွားမှာဖြစ်ပါတယ်ဒါပိဿတ်တွေတည်းလည်းကောင်းတယ်လို့ကျွန်တော်မထင်သလိုဒီနိုင်ငံရဲ့ဘောလုံးလောကအတွက်လည်းကောင်းတဲ့သတင်းလို့တော့ကျွန်တော်မထင်ပါဘူး
စူပါလိဂ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ပထမဆုံးတာဝန်ယူဖို့လှုပ်ထားတဲ့ Real Madrid အသင်းရဲ့ဥက္ကဋ္ဌ Florentino Perez ကတော့ဘောလုံးပွဲတွေနဲ့ဘောလုံးလောကကိုကယ်တင်ဖို့အတွက်အခုလိုဥရောပစူပါလိဂ်ကိုလှုပ်တာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်ဒါပေမဲ့ဒီပေါ်မှာအများစုကလက်မခံကြဘဲဘောလုံးသမားတွေကဆိုရင် Gary Neville, Rio Ferdinand, David Beckham, Gary Lineker, Alan Shearer, Jamie Carragher and the Herrera အပါအဝင်လက်ရှိကစားသမားတွေရောကစားသမားဟောင်းတွေကပါဥရောပစူပါလိဂ်ပြိုင်ပွဲဟာပရိသတ်တွေကိုမကြည့်ပဲငွေကြေးအမျက်ဆုံးရရှိဖို့အတွက်ကိုပဲအဓိကဦးတည်နေတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကိုဝေဖန်ခဲ့ကြပါတယ်။မန်ယူနဲ့ပြင်သစ်တိုက်စစ်မှုဟောင်းအဲရစ်ကန်တိုနာကတော့ဘောလုံးမှာပရိသတ်ကအဓိကကြတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ I would like to say something about the European Super League. Since one year we have seen games.
ဥရောပစူပါလိဂ်နဲ့ပတ်သက်ပြီးကျွန်တော်တခုပြောချင်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကလေးကကျွန်တော်တို့ဟာကမ္ဘာအကောင်ဆုံးအသင်းတွေအကောင်ဆုံးကစားသမားတွေကိုကြီးခဲ့ပါတယ်။ဒါပေမဲ့ပြိသက်တွေမရှိတော့ပွဲတွေကပြင်းဖို့ကောင်းပါတယ်။ပြိသက်တွေရဲ့အားပေးတန်တွေ၊တခြင်းဆိုတန်တွေ၊ခုံပေါက်နေတာတွေဘာမှမရှိခဲ့ပါဘူး။အဲဒီတော့ဘောလုံးမှာပြိသက်ကအရေးကြီးဆုံးပါပဲ။ပြိသက်ကိုလေးစားဖို့လိုပါတယ်။အဲဒီအသင်းကြီးတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့ပြိသက်တွေကိုမေးကြည့်ခဲ့ရဲ့လား။မမေးခဲ့ပါဘူး။ဒါကသိရှိဖို့ကောင်းပါတယ်။
ဒါပြင်နီးပြရီတဲကဆိုရင်လဲလက်စတာနီးပြဟောင်းရေနီယရီကဝေဖန်လိုက်သလိုမန်စီးတီးနီးပြဂေါ်ဒီယိုလာကလည်းစူပါလိဂ်ဟာအာဂဇာလောကရဲ့အခြေခံမှုတွေအခြေခံသဘောတရားတွေနဲ့စန့်ကျင်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်အချိန်ထဲမှာပဲဂျာမနီဘက်မှာဆိုရင်လဲဒေါ့တမန်နဲ့ဘိုင်ယန်မြူနစ်အသင်းကြီးတွေကစူပါလိဂ်မှာမပါဖို့ဆုံးဖြတ်ခဲ့ပါတယ်ဘိုင်ယန်နီးပြဟန်စီဖလစ်ကတော့
auch dazu kann ich nur sagen dass ich auch nicht alle details weiß
ကျွန်တော်ပြောနေတာကကျွန်တော်မှအချက်လက်အသေးစိတ်တွေအကုန်လုံးမရှိပါဘူးဒါပေမဲ့ကျွန်တော်အနေနဲ့ Dortmund ရဲ့ရည်တည်ချက်ကိုအပြည့်အဝထောက်ခံပါတယ်။ဒါကဥရောပဘောလုံးလောကအတွက်ကောင်းတယ်လို့မထင်ပါဘူ
း။ဒါပြင် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ FIFA အနေနဲ့ Super League ကိုလုံးဝသဘောမတူဘူးဆိုပြီးတော့ပြောပါတယ
်။ So let me be extremely clear.From the very beginning
ကျွန်တော်အနေနဲ့စကားတွေကလုံးဝရှင်းရှင်းလင်းလင်းပြောချင်ပါတယ် FIFA ဟာစံတန်မိုးတွေနဲ့တိစောက်ထားတဲ့အဖွဲ့ပါအဲ့ဒီစံတန်မိုးတွေဆိုတာကလည်းအားကစားရဲ့တကယ့်စံတန်မိုးတွေဖြစ်ပြီးဥပဒေပြဋ္ဌာန်းချက်တွေနဲ့တိစောက်ထားတာပါဒီပြဋ္ဌာန်းချက်တွေကအဖွဲ့အစည်းရဲ့မူပေါင်းတွေကိုချမှတ်ထားပြီး FIFA ကနေအဖွဲ့ချုပ်တွေကစားသမားတွေအထိအစစ်အစစ်ပါ Super League လောက်တာကို FIFA အနေနဲ့လုံးဝသဘောမတူပါဘူး Super League ဟာသူတို့ကြီးတည်တံ့ဖြစ်ပြီးလက်ရှိရှိနေတဲ့စနစ်တွေကနေတိကျခွဲထွက်နေပါတယ် FIFA အနေနဲ့ဒါကိုသဘောမတူပါဘူ
းအချိန်တည်းမှာပဲအင်္ဂလန် Premier League ဘက်ကဘောလုံးပရိသတ်တွေအီတလီ Serie A ကပရိသတ်တွေအပါအဝင်ကမ္ဘာတစ်ဝန်းကပရိသတ်တွေကလည်း Super League ကိုအပြင်းထန်ကန့်ကွက်ခဲ့ကြပြီးတော့အခုနောက်ဆုံးမှာတော့အင်္ဂလန်အသင်း6သင်းစလုံးက Super League ပြိုင်ပွဲကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီမက်ဆီဒီအသင်းကစပြီးတော့ထွက်လိုက်တာဖြစ်ပြီးတော့ကျန်တဲ့5သင်းစလုံးကလည်းမပါတော့ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်အခုနောက်ဆုံးမှာတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကလည်းဥရောပ Super League ပြိုင်ပွဲကိုတားဆီးဖို့အတွက်ဥပဒေတွေပြဋ္ဌာန်းသွားမှာဖြစ်တယ်ဆိုပြီးတော့ချိန်ကြောက်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
VOA American အသံရဲ့အကြမ်းဖက်ရေးနဲ့မနက်ပိုင်းစီစဉ်တွေကိုတင်ဆက်ပေးနေတာပါအခုအခါမှာတော့သတင်းအချင်းချုပ်ကို Matt Engine နိုင်ကပြောပြပေးပါလိမ့်မယ်
အမေရိကန်အစိုးရကမြန်မာစစ်ကောင်စီရဲ့စီးပွားရေးအရေးအမြစ်တွေကိုဇက်တိုက်ပြစ်မှတ်ထားပိတ်ဆို့အရေးယူနေတာတွေဟာအာဏာသိမ်းမှုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေနဲ့သူတို့အတွက်ဗန်နာငွေရှာဖွေပေးနေတဲ့လမ်းကြောင်းတွေကိုတိတိကျကျပြစ်မှတ်ထားအရေးယူနိုင်ရေးတုံးမြင့်လှုပ်ဆောင်သွားမယ်ဆိုတာမြန်မာစစ်တပ်ကိုတတိပေးလိုက်တာဖြစ်တယ်လို့ဗုဒ္ဓဘုရင်ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဗုဒ္ဓဘုရင်ကထုတ်ပြန်တဲ့အမေရိကန်ဗန်နာရေးဌာနရဲ့ကြေညာချက်မှာလည်းမြန်မာစစ်ကောင်စီရဲ့အဓိကစီးပွားရေးလုပ်ငန်းအရင်းအမြစ်တွေကိုနောက်ထပ်ပိတ်ဆို့ရေးယူတဲ့အနေနဲ့မြန်မာတစ်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုအမေရိကန်အစိုးရကဗုဒ္ဓဘုရင်ကပိတ်ဆို့တန်ခတ်လိုက်ကြောင်းဖော်ပြထားပါတယ်။ဧပြီလ24ရက်နေ့မှာပြုလုပ်မဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုကြောင်းကုလအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကဗုဒ္ဓဘုရင်ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအပြောကြားခဲ့ပါတယ်။ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့အရေးကြီးတဲ့အခမ်းကဏ္ဍနဲ့ဂျာကာလာ NUG အစိုးရရဲ့ဒီမိုကရေစီရေးရည်တည်ချက်ကိုဗြိတိန်နိုင်ငံအာရှဒေသဆိုင်ရာဝန်ကြီးနီဒယ်အဒမ်စ်ကကြိုဆိုလိုက်ကြောင်းဗုဒ္ဓဘုရင်ကထုတ်ပြန်တဲ့ရန်ကုန်ဗြိတိန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဝင်းကြီးအဒမ်စ်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဒေါက်တာဆဆာနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မတူကွဲပြားတဲ့တိုင်းသာပေါင်းစုံပါဝင်နေတဲ့အချက်ကိုလည်းအားရမိကြောင်းဝင်းကြီးအဒမ်စ်ကဒေါက်တာဆဆာနဲ့ဆွေးနွေးရမှာပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။မြန်မာအရေးအာဆီယံပိတ်သည်ဆွေးနွေးပွဲဖြစ်လက်ခံကျင်းပမယ်အင်ဒိုနီးရှားနိုင်ငံမှာလူမှုအခြေပြုအဖွဲ့အစည်းတွေကသူတို့အစိုးရကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်မြန်မာစစ်ကောင်စီကိုနေရာပေးကျင်းပဖို့ပြင်ဆင်နေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အင်ဒိုနီးရှားအစိုးရကလက်ခံကျင်းပတာဟာရှက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့ Indonesian Commission for Missing Persons and Victims of Violence အဖွဲ့ရဲ့ပြောခွင့်ရပါတီယာမူလီဒီယန်တီက VOA အင်ဒိုနီးရှားဌာနကိုဗုဒ္ဓဘုရင်ကပြောကြားခဲ့ပါတယ်။သတင်းစာဆရာကြီးဟန်တာဝဒီဦးဝင်းတင်ကွယ်လွန်တာ9နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့ဧပြီလ21ရက်နေ့မှာ Blue Shirt Strike လို့ခေါ်တဲ့အပြာရောင်ရှက်အင်ကြီးဝစ်စင်ပြီးဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးဖို့ဆန္ဒပြသမားတွေတောင်းဆိုခဲ့ကြပါတယ
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအချင်းချင်းကိုမန်အင်ဂျင်နိုင်ကပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောသားရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမွန်ပါ။
This program has come to you.